အိန္ဒိယနိုင်ငံမြောက်ပိုင်းကဆေးရုံတစ်ခုရဲ့ကလေးကုသရေးဆောင်မှာအောက်ဆီဂျင်ပြက်လက်မှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွက်မှာကလေးအများပြားသေဆုံးသွားခဲ့ပါတယ်။သေဆုံးသွားတဲ့ကလေးတွေရဲ့မိဘတွေအိန္ဒိယအစိုးရအဖွဲ့ဝင်ကြီးတွေနဲ့ဒေသခံပြည်နယ်အစိုးရဝင်ကြီးတွေရဲ့အဆိုအရတော့ဩဂတ်လ9ရက်နေ့ကစပြီးတော့ကလေး35ယောက်ကနေ60ကျော်အထိသေဆုံးခဲ့တယ်လို့ပြောပါတယ်။ Uttar Pradesh ပြည်နယ်ဂေါပူရာမြို့ကဘာဘာရာဂတ်တဆေးရုံဆေးတက္ကသိုလ်ဆေးရုံမှာဆုံးလန်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပါတယ်။တေဆုံးမှုဟာတာမန်တေဆုံးမှုဖြစ်ပြီးတော့ဆေးရုံမှာအောက်ဆီဂျင်ပြတ်သွားတာကြောင့်မဟုတ်ဘူးလို့ခရိုင်ရာဇဝတ်တရားသူကြီးရာဂျစ်ရော်တလကစနေနေ့မှာပြောပါတယ်။ဒါပေမဲ့ပြည်နယ်ကျန်းမာရေးဝန်ကြီးပရာရှန့် TVD ကတော့အောက်ဆီဂျင်ပိုက်လိုင်းမှာပြဿနာရှိခဲ့ပြီးဒါပေမဲ့လူနာတွေအတွက်တော့ဆေးရုံမှာအောက်ဆီဂျင်ဘူးတွေအလုံးလောက်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်။အိန္ဒိယလွှတ်တော်ရဲ့ပြောခွင့်ရမနစ်တီဝါရီကတော့ဥတ္တရပြဒေ့ရှ်ပြည်နယ်ဝန်ကြီးချုပ်ယောဂီအဒစ်ယနတ်နဲ့ကျမ်းမာရေးဝန်ကြီးနတ်စင်းတို့ကိုရာထူးကနေချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။